မြန်မာနိုင်ငံမှာတော့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမရောက်နိုင်မြစ်ကြီးများကိုဒီနေ့ရောက်ခဲ့ချိန်မှာစစ်အာဏာသိမ်းဆန္ဒဆန္ဒပြပွဲတွေလည်းတခါလဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီကောင်းဆောင်ခီးစဉ်အတွက်လုံခြုံရေးတိုးချတာတဲ့ကြားကကချင်ပြည်နယ်မြစ်ကြီးများကမနောဘွယ်မှာကျောင်းသားလူငယ်တွေဦးဆောင်ပြီးဆန္ဒဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်မြစ်ကြီးများအပြင်ကချင်ပြည်နယ်ဖားကံမြို့မှာလည်းတိုင်းနာပေါင်းစုံဆန္ဒပြခဲ့ပြီးအင်တာနက်ပြန်ဖွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါအပြင်မန္တလေးမြို့မှာလည်းအထွေထွေသပိတ်တပ်ပေါင်းစုခြေတက်ဆန္ဒပြပွဲတွေအပြင်လူငယ်တွေကစိတ်ပန်လမ်းပေါ်ရှိရင်ထဲရဲရုံနာမှာသွေးအင်းသွားရင်ကိုယ့်ကိုယ်ကိုခွင့်မလွတ်ကြေးဆိုတဲ့စာရင်းတွေကိုချိတ်ဆွဲပြီးအာဏာသိမ်းဆက်ကျင်စာရွက်တွေဖြန့်ဝေခဲ့ပါတယ်။စကိုင်းတိုင်းမှာလည်းကလေးမြို့ရဲ့223ရဲ့မြောက်ဆန္ဒပြပွဲစာရင်းကြီးမှာရွာပေါင်းစုံတပိတ်နဲ့လက်ပတော်ဒေတာနဲ့ရှေးကိုရှိရွာတွေမှာဆန္ဒပြပွဲတွေဒီနေ့ဖြစ်ခဲ့ပါတယ်။နောက်တနင်္သာရီတိုင်းလောင်းလယ်မြို့နယ်မှာလောင်းလုံမြို့နယ်မှာမြို့သမီးနဲ့ကျောင်းသူကျောင်းသားလူငယ်တွေဆက်ဆန္ဒပြခဲ့ပြီးမကွေးတိုင်းကမြန်မြို့မှာလည်းမင်းရကမိုးရက်ရည်နဲ့ဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျ